ဒီအစိုးရတာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်ခဲ့တာကိုတုံ့ပြန်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကလူနည်းစုဝိကမွတ်စလင်တွေအပေါ်အစိုးရကလူခွင့်ရေးချိုးဖောက်နေတဲ့ဆိုတဲ့ဆွဲချက်တွေကြောင့်ရှင်ကျန်းဒေသရဲ့ကွန်မြူနတီပါတီအတွင်းမှပေါ်လစ်ဘျူရိုအထွက်ဝင်တယောက်နဲ့အရာရှိ၃၀၀ကိုအမေရိကန်ကကြာတာပြေးနေတော့ကတန်ခတ်အရေးယူမှုတွေချမှတ်ခဲ့တ းချဲ့ထိခိုက်စေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီချန်းကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ
်我们敦促美方立即撤销有关错误决定
အမေရိကန်ရဲ့မှားယွင်းတဲ့အဆုံးဖြတ်ကိုပြင်ဆင်ဖို့တရုတ်ကတိုက်တွန်းပါတယ်။တရုတ်ပြည်တွင်းရေးကိုဝင်ဆက်ဖက်နေတာနဲ့တရုတ်အကျိုးစီးပွားထိခိုက်အောင်လုပ်နေတာတွေမရက်ရင်တရုတ်ဘက်ကတံပြန်ဆောင်ရွက်မှုတွေကိုလုပ်သွားရလိမ့်မယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားသွားတာပါ။ရှင်ကျန်းဒေသရဲ့ဝီဂါမွတ်စလင်ထောင်တဲ့စီကိုတရုတ်အစိုးရကပြုပြင်ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းပြီးဖိနှိပ်မှုတွေလုပ်နေတယ်လို့ဝီဂါတို့ရဲ့ကိုယ်ပိုင်ယဉ်ကျေးမှုဘာသာယဉ်ကျေးမှုတွေပြအောင်လို့တရုတ်အစိုးရကလုပ်နေတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောနေကြပါတယ်။